ရင်းမြစ်နယ်အစင်အဘော်နဲ့ဇီးပြူဆောင်ကျေးရွာတွေမှာထောင်နဲ့ချီတဲ့ငါးဖမ်းလေတွေကြားဖောင်တွေအများဆုံးရှိပြီးရာနဲ့ချီတဲ့လုပ်ငန်းရှင်တွေစုပြီးနေတဲ့မွန်ပြည်နယ်မှာရေလုပ်ငန်းအကြီးဆုံးကျေးရွာတွေဖြစ်ပါတယ်။ငါးဖမ်းဆက်လေတွေအပြင်ကြားဖောင်လို့ခေါ်တဲ့ဝါဖောင်ကြီးတွေနဲ့ရေနဲ့ပိုင်းကမ်းခြေကနေရေမိုင်30လောက်ဝေးတဲ့ပင်လယ်ထဲမှာငါးမျိုးစုံပစွန်ဖမ်းကြတာဖြစ်ပါတယ်။ရေလုပ်ငန်းတွေရဲ့စိန်ခေါ်မှုကရေလုပ်သားရှားပါတာဖြစ်ပါတယ်။ရေလုပ်သားခေါ်ယူဖို့အတွက်လူပွဲစားတွေကိုအားကိုးရပြီးအလုပ်သမားရှာရတာဖြစ်ပါတယ်။အဲ့ဒီမှာအလိန်ခံရတဲ့ရေလုပ်သားတွေများနေတာဖြစ်ပါတယ်။ဒီလူပွဲစားတွေဟာရန်ကုန်ပြည်စတဲ့မြို့ကြီးတွေကကားဂိတ်ရထားဂိတ်တွေမှာအရက်ဆွဲသူတွေငွေရစီဆွဲသူတွေကိုအဓိကထားပြီးပြည်တွင်းလူကုန်ကူးတဲ့လုပ်ငန်းထွန်းကားနေတာဖြစ်ပါတယ်။တလကို2-3 သိန်းရမယ်လို့ပွဲစားကပြောတာကိုယုံပြီးလိုက်လာမိတာလို့အမိမဖော်လို့တဲ့ပြည်မျိုးကနေလူကုန်ကူးခံရသူတဦးကပြောပါတယ်
။တင်မွန်းကအလုပ်လုပ်ရမယ်တဲ့လာလာကောင်းတယ်တဲ့အဲ့လိုပြောတယ်အဲ့လိုပြောရင်လိုက်လာခေါင်းနေမှာငားယူရမယ်တဲ့အဲ့လိုမထွက်ခင်တခါကတင်းနိုင်နေပေါ့ငွေကိစ္စပြောတော့ကျွန်တော်တို့လာလာအနည်းဆုံးကျွန်တော်တို့1-3,000အဲ့လောက်ရမှကျွန်တော်တို့လုံနိုင်မယ်လို့အဲ့လောက်မရရင်ကျွန်တော်တို့မလုံနိုင်ဘူးလို့ပြောတော့ကျွန်တော်တို့ပွဲစားဦးဝင်လာလဲ1-3,000အဲ့ဇင်းနိုင်အမကြီးရလဲ1-3,000ပဲတဲ့အောက်ဆိုင်တွေလည်းရှိမဲတဲ့အနေတော့မင်းတို့ပြန်18-20မရဘူးဆို15,000အဲ့တော့ကတော့ရလို့ရတယ်အနေတော
့
ပင်လယ်ပြင်မှာတစ်ခါထွက်ရင်6လသို့မဟုတ်10လကြာနေထိုင်ရပြီးငါးဖမ်းရတာဖြစ်ပါတယ်များသောအားဖြင့်မလုံနိုင်တဲ့သူတွေကိုဖောင်ဦးစီးလေဦးစီးတွေကရိုက်နှက်တာတွေနှိပ်စက်တာတွေကြောင့်ပင်လယ်ပြင်မှာအသက်ဆုံးရှုံးရတဲ့သူတွေလည်းနှစ်ဆင်ရာနဲ့ကြီးရှိနေပါတယ်ငါးဖမ်းလေတွေဖောင်လီပေါ်မှာရိုက်နှက်တာတွေခံခဲ့ရတယ်လို့လူကုန်ကူးခံရပြီးပြန်လည်လွတ်မြောက်လာသူပြီးခရိုင်တဲကုန်းမြို့နယ်ဝက်ဖောက်ကြီးပါသားကိုအီကိုကသူ့ကိုယ်ရည်အကြောင်းအခုလိုပြောပါတယ
်ပလုံးအနေနဲ့ရိုက်ရဲကျိုးအနေနဲ့ခြားရဲချောင်းနဲ့စောင့်ပါမယ်ထင်းအနေနဲ့ကောင်းနေပေါ့ကြာရေထဲစောင့်ပါခြားရဲကျွန်တော်နေတဲ့ဖောင်မှာဆိုရှင်လက်ပန်းအလူဆိုလို့ရှိရင်တညဆိုလို့ရှိရင်ရက်ချင်းကိုယ်ကောင်ရဲ့ခံချောင်းစောင့်ကအနည်းငယ်ထိုးအဲ့လိုခံတာ
ဒီရိုက်မြို့နယ်အစင်စီပြူဆောင်ကြေးရွာတွေကဖြီလုံငန်းရှင်တွေအတွက်လုံသားလူအချက်ကိုဖြည့်ပေးနေတဲ့လူပွဲစားတွေဟာဆယ်နှစ်ချီရှိပါတယ်။သူတို့စီလာတဲ့အလုပ်လိုချင်သူတွေကိုနေစရာစားစရာပေးပြီးအလုပ်ရှင်နဲ့ချိတ်ဆက်ပေးရုံသာလုပ်ပေးပြီးသူတို့ဟာလူကုန်ကူးတာမဟုတ်ဘူးလို့လည်းလူပွဲစားကိုစံရှိကပြောပါတယ
်။လုံသမားတွေကတော့သူကနေရာလောက်လာလာတာပေါ့ဗျာ။ဒါတော့ဒီကြတော့သူကဒီမှာနေရာထိုင်နေမရှိဘူး။မရှိတဲ့ခါကျတော့အဆန်လည်းမရှိဘူးအပေါ်တော်အောက်တစ်ခုပဲသူ့ကောင်သူဖဏတော်မပါဘူးအဲ့ဒီကျတော့သူကလောလောချင်တယ်ကျွန်တော်ဆယ်နဲ့အောင်ဆက်ပေးတယ်ဆယ်နဲ့ဆက်ပေးတဲ့ခါကျတော့သူတို့စေတနာရှိတော့ကျွန်တော်ကငါးအကြိုင်နဲ့ကြားတယ်6အကြိုင်ကြားကြားတယ
်ရင်းမြို့နယ်မှာငါးဖန်းဆက်လေတွေအပြင်ဝါနဲ့ဖောင်ဖွဲ့ထားတဲ့ကြားဖောင်လုပ်ငန်းလုပ်ကင်သူထောင်နဲ့ချီရှိပြီးကြားဖောင်တွေဟာနှစ်စဉ်စတေဘာလလောက်မှာစတင်ထွက်ခွာလေးရှိပြီးမေလကုန်လောက်မှာပြန်ဝင်လေးရှိပါတယ်ဒီကြားဖောင်တွေမှာအလုပ်လုပ်ဖို့အတွက်အရာဝတီတိုင်းကအလုပ်သမားတွေကိုတူတင်ဝင်ပေးထားပြီးခေါ်ယူလေးရှိကလုပ်သားလိုအပ်ချက်ရှိနေတာကြောင့်ပွဲစားတွေကိုလည်းအကူနေရာဆက်ဖြစ်တယ်လို့ကြားဖောင်ပိုင်ရှင်တွေကပြောပါတယ်။ရေလုပ်သားခေါ်ယူဖို့အတွက်ပွဲစားတွေကိုအကူနေရတယ်လို့ကြားဖောင်လုပ်ငန်းပိုင်ရှင်တဦးကပြောပါတယ်
။အများစုကတော့လိုအပ်ချက်30ဆိုရင်20လောက်ကတော့ကြိုပြီးဆင်ရန်ပေးကြတာပေါ့။အစိတ်ချတယ်လို့စိတ်မချဘူးထင်တယ်လို့ပြောတော့နောက်ပိတ်ဆုံးကျတော့ဒီပွဲစားကိုပဲအကူပြီးတော့ပြန်ခေါ်ချရတာပဲ။ဒါနဲ့လက်တလို့တော့လူအားများများနဲ့လာချနိုင်တယ်လေသူတို့ပဲချနိုင်တာလေ။
ပြီးခဲ့တဲ့လပိုင်းလောက်ကရင်းမြို့နယ်မှာလူကုန်ကူးခံရတဲ့သူတွေပြန်လည်လွတ်မြောက်ဖို့ပြည်မြို့မှာဆန္ဒပြတောင်းဆိုခဲ့ရမှာလူ30ကျော်ပြန်လည်လွတ်မြောက်လာခဲ့ပါတယ်။အခုနောက်ပိုင်းလူကုန်ကူးခံရပြီးပြည်လည်ပြည်မှာအလုပ်လုပ်လို့တည်ဆုံခဲ့ရင်လည်းအမည်နရက်လှိမ့်စာမရှိတာကြောင့်ပန်းရှင်မဲအလောင်းတွေကမ်းခြေကိုမျောပါလာတာတွေရှိတယ်လို့လည်းဒေသခံတွေကပြောပါတယ်။ဘယ်လီမှာဘယ်ဖောင်မှာရေလုပ်သားဘယ်သူပေါ်သွားတယ်ဆိုတာလဲစိတ်ရင်းမရှိတဲ့အတွက်တည်ဆုံရင်တောင်ဘယ်သူမှမသိနိုင်ပါဘူး။ဒါကြောင့်ရေလုသားစင်းရဲ့အတိအကျသိဖို့ဘယ်လေးမှာရေလုသားဘဏ္ဍာဥပါဒလဲဆိုတာသိရှိဖို့အတွက်စစ်စရေးဂိတ်သို့မဟုတ်ချက်ပွင့်ဆောက်ဖို့ကြိုးစားနေကြပါတယ်။ရေမြူနယ်ရှိပင်လယ်ပြင်မှာကြားဖောင်မြို့ပိုင်နဲ့ငါးဖမ်းလေတွေမှာအလုလုနေတဲ့ရေလုသား8000နီးပါးရှိနေပြီးအများစုဟာလူကုန်ကူးခံရသူတွေများနိုင်တယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ။